ကျွန်တော်ထရမ့်အစိုးရနဲ့လွတ်တော်ဂျာဗနာရေးသုံးစရိတ်သဘောတူညီချက်မရဘူးဆိုရင်လာမယ့်တောက်ချာနေ့ညသကောင်မှာအမေရိကန်အစိုးရလက်ပတ်နေတဲ့လုပ်ငန်းအားလုံးရဲ့လေးပုံတစ်ပုံရပ်ဆိုင်သွားနိုင်ခြင်းရှိနေပါတယ်။ညှိနှိုင်းနေတဲ့အသုံးစရိတ်ကိစ္စတွေထဲမှာကျွန်တော်ထရမ့်အစိုးရပြုထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားရေးအမေရိကန်နဲ့မက္ဆီကိုနယ်ကြားတိုင်းကာဖို့အတွက်ငွေကြေးသုံးစွဲဖို့လည်းပါဝင်နေပါတယ်။အစိုးရရဲ့အသုံးစရိတ်လေးပုံသုံးပုံကိုလာမယ့်စက်တင်ဘာလအထိသဘောတူထားပြီးဖြစ်ပါတယ်။ဒါမဲ့လည်းအတိမပြုရသေးတဲ့အထက်မှာ2019ခုနှစ်အတွက်အမိမြေလုံခြုံရေးဌာနကိုအသုံးစရိတ်ချထားရင်းနဲ့2016ရွေးကောက်ပွဲကာလသမ္မတထရမ့်ကတိပေးခဲ့တဲ့မက္ဆီကိုနယ်ကြားနဲ့ဒိုင်းကာကြီးအတွက်အသုံးစရိတ်ကိစ္စတွေလည်းပါဝင်ပါတယ်။ဥရောပချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေဒီကနေ့ပဲမဲနိုင်လိုက်ပါပြီ။အင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းကတော့ပြင်သစ်က Paris Saint-Germain နဲ့တွေ့မှာဖြစ်ပြီးတော့လီဗာပူးအသင်းကတော့ Germany ကနာမည်ကြီးပါ Munich နဲ့တွေ့မှာဖြစ်ပါတယ်ခင်ဗျာ။